အိန္ဒိယမြန်မာနယ်စပ်မှာကီလိုမီတာ180လောက်တဲ့ခင်မီချန်စီယိုစနစ်ကိုစလုံနေပြီဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့2023နှစ်စဉ်အစီရင်ခံစာမှာဖော်ပြထားကြောင်းဒဟင်ဒူသတင်းကဆိုပါတယ်ဒီအစီရင်ခံစာကိုပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တာပါမေလ3ရက်ခရက်ကအနည်းဆုံးလူ185ယောက်သေဆုံးခဲ့ရတဲ့မဏိပူရပြည်နယ်ကလူမျိုးရေးအဓိကရုံးတွေဖြစ်ရတဲ့အကြောင်းချက်တွေထဲမှာနယ်စပ်ပေါက်နေတာနဲ့မြန်မာနိုင်ငံကဝေရောက်လာသူတွေကိုမထိန်ကွပ်နိုင်တဲ့အကြောင်းတွေလည်းပါဝင်တယ်လို့အစီရင်ခံစာကသုံးသပ်ထားပါတယ်။2022ခုနှစ်အတွင်းအိန္ဒိယအရှေ့မြောက်ပြည်နယ်တွေမှာပုံကံမှုနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်200ခုရှိခဲ့ပြီး138ခုဟာမဏိပူရပြည်နယ်မှာဖြစ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကသဲနာကကူခီနဲ့ဇိုမီသဘောအုပ်စုတွေရဲ့လှုပ်ရှားမှုတွေကမဏိပူရမှာတည်ရောက်မှုရှိတယ်လို့လည်းဆိုပါတယ်။အိန္ဒိယနဲ့မြန်မာကြားမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်သဘောတူညီချက်ရှိပါတယ်။နေဆက်ကနေ16ကီလိုမီတာအတွင်းနေထိုင်ကြတဲ့သူတွေဟာတစ်ဖက်နိုင်ငံကိုနေဆက်ဖြတ်တန်းခွင့်လက်မှတ်နဲ့လွတ်လပ်စွာဖြတ်တန်းသွားလာခွင့်ရှိပါတယ်။ဒီလက်မှတ်ကလည်းတစ်နှစ်တန်းရှိတာပါ။တခါဖြတ်ရင်တစ်ဖက်နိုင်ငံအတွင်းမှာနှစ်ပတ်ထိနေခွင့်ရှိပါတယ်။မဏိပူရအစိုးရက2020ကိုဗစ်ကပ်ဘေးကလေးကဒီလွတ်လပ်စွာဖြတ်တန်းခွင့်ကိုကြာဆိုင်ထားခဲ့တာပါ။ဒီသဘောတူညီချက်ကိုဖြတ်သိမ်းပြီးချန်စီယိုကိုအပိခတ်ဖို့ပြည်ထောင်စုဝန်ကြီးဌာနကိုတိုက်တွန်းထားကြောင်းမဏိပူရဝန်ကြီးချုပ်အန်ဘီရဆင်ကစက်တင်ဘာလ23ရက်နေ့ကပြောခဲ့ပါတယ်။